ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုသွားခဲ့ပြီးတဲ့နောက်ပိုင်းနေ့တုန်းကတော့ထိုင်းနိုင်ငံကိုရောက်လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha အပြင်တခြားထိုင်းအစိုးရအရာရှိတွေနဲ့သူတွေ့ဆုံခဲ့ပြီးတော့အိန္ဒိယမြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေနှိပ်ကွပ်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေမယ့်အထွေထွေရွေးကောက်ပွဲအစီအစဉ်အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့နဲ့ဒီတနတဟာယရုံးရဲ့ထုတ်ပြန်ချက်အရဆွေးနွေးမှုတွေမှာပညာရေးစီးပွားရေးသိပ္ပံဤပညာတီထွင်မှုလုံခြုံရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအပြင်တရားမဝင်တွန်းအားတိရစ္ဆာန်တွေရောင်းဝယ်မှုကိုနှိမ်နင်းရေးထိုင်းနဲ့ဗြိတိန်နိုင်ငံပူးပေါင်းဆောင်ကြဖို့ကိစ္စကိုလည်းဆွေးနွေးလိမ့်မယ်လို့ဖော်ပြထားပါတယ်။ဝန်ကြီးဂျွန်ဆန်နဲ့တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဒွန်ပရာမုတ်ဒွီနိုင်ကတော့ဗြိတိန်ဆိုးရအနေနဲ့ရိုဟင်ဂျာအရေးကိုအထူးစိုးရိမ်မှုတွေရှိနေတယ်လို့သတင်းတော့တွေကိုပြန်ပြီးတော့ပြောပြပါတယ်။ဝန်ကြီးဂျွန်ဆန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတောက်တွတ်ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုတရောက်ခဲ့တဲ့အခါမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါသေးတယ်။အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းဝန်ကြီးဂျွန်ဆန်တောက်ရောက်ခဲ့တာပါ။